ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ရေယုံနိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်ရှိတဲ့ကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ဗိုင်းရပ်စ်ပိုးစတင်ကူးစက်ဖြစ်ပွားတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့ဒီဇင်ဘာလကဆိုရင်အခုချိန်ဆိုရင်သေဆုံးသူ1389ယောက်ရှိသွားပါပြီမနေ့ကဗိုလ်တူးနေမှာပဲရောဂါပိုးကူးစက်ခံရသူအရေအတွက်ကြာဆင်းသွားတယ်ဆိုပြီးဒီအဆိုရကပြောဆိုခဲ့ပြီးနောက်တရက်ဒီကနေ့မှာသေဆုံးသူ250ကျော်တိုးလာတာပါရောဂါပိုးရှိမရှိကိုအရင်လိုတက်ခွက်ခန်းပို့ပြီးစမ်းသပ်စရာမလိုတော့ပဲအစိမ့်ကွန်ပျူတာနည်းပညာနဲ့ခန္ဓာကိုယ်ကိုစကန်လုပ်ပြီးစစ်ဆေးဆန်းသက်တဲ့နည်းကိုပြောင်းသုံးလာတဲ့အကြောင်းဟူဝေးပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်လည်းတည်တည်တသာပိုများလာပါတယ်အခုဆိုရင်တရုတ်နိုင်ငံတော်ကဒီရောဂါပိုးကူးစက်ခံရသူစုစုပေါင်း6000လောက်ရှိသွားပါပြီဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုနဲ့ဆက်ဆက်ပြီးဟူဝေးပြည်နယ်ကွန်မြူနတီပါတီအကြီးအကဲကျန်းချောင်လျန်းကိုယာရုကထုတ်ပြစ်ခဲ့ပါတယ်ပြည်နယ်ကျန်းမာရေးဆိုင်ရာတာဝန်ရှိသူအုပ်ကိုယာရုကထုတ်ပြစ်ခဲ့ပြီးတဲ့နောက်အခုပြည်နယ်ပါတီအကြီးအကဲကိုလည်းဖယ်ရှားလိုက်တာပါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ2023ခုနှစ်တုန်းကတရုတ်ပြည်မှာကြီးနေဟောင်ကောင်ကျွန်းတွေမှာဖြစ်ခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြင်းထန်တဲ့ SARS ရောဂါကြောင့်သေဆုံးသူအရေအတွက်တဲ့ပိုများသွားပါပြီ SARS ကြောင့်သေဆုံးခဲ့သူက984ယောက်ရှိပြီးကူးစက်ခံရသူ8100နီးပါးရှိခဲ့ပါတယ်